ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မှာရှိတဲ့အစိုးရအကြောင်းတွေအင်ကာနေကပိတ်ပစ်ခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မဲ့ချင်းချောက်မှုဟာနောက်ပြောင်မှုဖြစ်တယ်လို့အမေရိကန်အောက်လွှတ်တော်အမတ်အူကပြောဆိုလိုက်ပါတယ်။ရေးတပ်ဖွဲ့ရဲ့ကနဦးတွေးရှိတဲ့အရာချင်းချောက်တဲ့အီမေး300ဟာမြို့ကြီးတွေမှာရှိတဲ့စာတင်ကြောင်းတွေကိုအနှောက်ယှက်ပေးလိုလို့လုပ်ပုံရတယ်လို့လော့စ်အန်ဂျလိစ်မြို့စင်ဂျေဘုံဒေတာရဲ့ဒီမိုကရက်အောက်လွှတ်တော်အမတ်အဒမ်ရှက်ကသူ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားထားပါတယ်။ပေးပို့တဲ့ချင်းချောက်စာထဲမှာ Rifle တနတ်တွေစစ်တနတ်တွေဘုံတွေအုံပြုပြီးတော့ကျောင်းတွေကိုကြေကြေပြန့်ပြန့်တိုက်ခိုက်မှုတွေပြုလုပ်မယ်လို့ရေးသားထားတာပါ။နယူးယောက်မြို့မှာရှိတဲ့ကျောင်းတွေမှာလည်းအလားတူချင်းချောက်စာတွေအင်္ဂါနေ့ကရရှိခဲ့ပေမဲ့ဒါဟာနောက်ပြောင်မှုဖြစ်တယ်လို့ချက်ချင်းနီးပါးဆုံးဖြတ်ချက်ချခဲ့ပြီးတော့ကျောင်းတွေကိုဆက်ဖွင့်စေခဲ့တာဖြစ်ပါတယ်။နယူးယောက်မြို့တော်ဝန် Bill D. Blasio ကဒီချင်းချောက်စာဟာခိုင်လုံမှုမရှိဘူးလို့ပြောဆိုလိုက်ပါတယ်။ဒါပေမဲ့ Los Angeles မြို့အာနာပိုင်တွေကတော့ IS Islamic စစ်သွေးကြွတွေကိုအားကျသူတွေရဲ့တိုက်ခတ်မှုကြောင့် San Bernardino မြို့မှာလူ၁၄ယောက်တေဆုံးခဲ့ရပြီးသတင်းနှစ်ပတ်ကြာမှာပေါ်ပေါက်လာတဲ့အခုချင်းချောက်မှုဟာခိုင်လုံတဲ့ချင်းချောက်မှုဖြစ်တယ်လို့ပြောပါတယ်။